ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ထိတရားစွဲဆိုနိုင်ရေးမျှော်လင့်ချက်ရှိစေတဲ့သမ္မတဒေါ်နယ်ထရန့်ရဲ့နောက်ဆုံးကြိုးပမ်းချက်အယူခံမှုကိုဖီလာဒယ်ဖီးယားမှာရှိတဲ့ဖက်ဒရယ်တရားရုံးတစ်ခုကပယ်ချလိုက်ပြီဖြစ်ပါတယ်။ KI အယူခံတရားရုံးအမှတ်3ကအခြားတရားရုံးတွေအတိုင်းထရန့်စီယုံရေးအဖွဲ့ကဆွဆွဲထားတဲ့ရွေးကောက်ပွဲလိမ်လည်မှုတွေမှာတက်တဲ့အထောက်အထားပြသနိုင်ခြင်းမရှိတဲ့အချက်နဲ့ပယ်ချခဲ့တာဖြစ်ပါတယ်။ဒါအပြင်ထရန့်စီယုံရေးအဖွဲ့ရဲ့ဆွဆွဲချက်တွေဟာဘာအကျိုးမှမရှိဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ထရန့်ရဲ့ရှေ့နေရူဒီဂျူလီယာနီကနေပြီးခဲ့တဲ့သတင်းဘက်ကအောက်တရားရုံးတရုံးကိုရှောက်လဲရမှာရွေးကောက်ပွဲဖြစ်စဉ်အတွင်းလိမ်လည်မှုတွေရှိခဲ့တယ်လို့ပြောကြားခဲ့ပေမဲ့တက်တဲ့အထောက်အထားပြသခြင်းမရှိခဲ့ပါဘူး။ထရန့်ခန့်အပ်ခဲ့တဲ့ KI အယူခံတရားရုံးတရားသူကြီးစတက်နိုးစ်ဘိုင်ဘတ်ရဲ့တောက်ကြနေကထုတ်ပြန်တဲ့စာမှာတော့ရွေးကောက်ပွဲမမျှတဘူးလို့ပြောဆိုနေုံနဲ့အလုပ်ဖြစ်မှာမဟုတ်ဘူးလို့ရေးသားထားပါတယ်ရှင်။